မြန်မာအစိုးရနဲ့ UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအေဂျင်စီ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံတို့ MOU နားလည်မှုစာချုပ်လွှာရေးထိုးပြီး၃လကြာရှိသွားပေမဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုတွားရောက်ကြီးစုခွင့်မရသေးဘဲအာဏာပိုင်တွေရဲ့ခွင့်ပြုချက်ကိုရဖို့စောင့်ဆိုင်းနေရဆဲဖြစ်ကြောင်း UNHCR ပြောခွင့်ရပုဂ္ဂိုလ် Bubble Blog ကမနေ့တောက်ကြနေ့ကဆွစ်ဇာလန်နိုင်ငံဂျနီဗာကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်
For our staff to travel to those areas, the special travel authorizations that is needed.
အခြေတစ်ချက်ကတော့ဒီသွားလာခွင့်အပေါ်အခြေခံသဘောတူညီချက်အရာရခိုင်ပြည်နယ်မြောက်ပိုင်းကိုသွားမဲ့ကုလသမဂ္ဂဝန်ထမ်းတွေအတွက်ခီးသွားလာရေးအထူးခွင့်ပြုချက်ရဖို့လိုအပ်ပါတယ်။ဒါကြောင့်အဲ့ဒီဒေတာဘက်ကိုသွားမဲ့ကျွန်တော်တို့ဝန်ထမ်းတွေအထူးခွင့်ပြုချက်ရဖို့စောင့်ဆိုင်းနေရပြီးရတာနဲ့ချက်ချင်းသွားကြမှာပါ UNDP နဲ့ UNHCR ဝန်ထမ်းတွေအနေနဲ့သွားခွင့်ပြုထားတဲ့2ရွာ3ရွာကိုသွားဖို့လဲသူတို့အားလုံးအဆင်သင့်ဖြစ်နေကြောင်းပြောခွင့်ရပုဂ္ဂိုလ်ကသတင်းတောက်တွေကိုပြောပါတယ်ဒါအပြင် UNDP နဲ့ UNHCR တို့အနေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းရွာပေါင်း2ဒါဇင်နီးပါးသွားရောက်ကြီးစုဖို့အဆင်သင့်ပြင်ဆင်ထားတယ်လို့လဲဆိုပါတယ်ကုလသမဂ္ဂအနေနဲ့သွားရောက်ခွင့်ပြုခြင်းအပြင်မတူကွဲပြားတဲ့လူမှုအတိုင်းဝိုင်းနှစ်ခုကြားပေါင်းစည်းညီညွတ်ရေးအပြန်အလှန်ယုံကြည်မှုတည်ဆောက်ဖို့အတွက်ကနဦးအဆင့်ဖြစ်တယ်လို့မျှော်လင့်ကြောင်းဘာဘလော့ကပြောပါတယ်မနစ်ကမြန်မာလုံခြုံရေးတပ်တွေရဲ့အထူးနယ်မြေရှင်းလင်းရေးစစ်ဆင်ရေးကြောင့်ဒေသခံရိုဟင်ဂျာမွတ်စလင်တွေတိမ့်နေချီဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ရတဲ့အခြေအနေကိုကုလသမဂ္ဂကလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုလို့ခေါ်ဆိုခဲ့ပေမဲ့မြန်မာအစိုးရဘက်ကတော့ဒီဆွဆွဲပြောဆိုချက်တွေကိုညှင်းဆို့ထားတယ်လို့ရိုဟင်ဂျာဆိုတာကိုလည်းအတိအမှတ်ပြုမထားပါဘူးမနစ်ကကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာတော့ရခိုင်ပြည်နယ်မှာခိုင်မာတဲ့တိုးတက်မှုတွေရဖို့အတွက် MOU သဘောတူညီချက်မှာပါတဲ့အဓိကအချက်၃ချက်ဖြစ်တဲ့ရခိုင်ပြည်နယ်မှာထိရောက်တဲ့သွာလာခွင့်ရဖို့အတွက်အာမခံချက်ပေးဖို့အတိုင်းဝိုင်းအားလုံးလွတ်လပ်စွာသွာလာခွင့်အခိုင်အမာပေးဖို့နိုင်ငံသားဖြစ်ထိုက်သူတွေအတွက်နိုင်ငံသားဖြစ်ခွင့်ရှင်းရှင်းလင်းလင်းဆောင်ရွက်ဖို့အပါအဝင်ပြဿနာဖြစ်ရတဲ့အခြေခံအကြောင်းရင်းတွေကိုဖြေရှင်းဖို့စတဲ့အချက်တွေကိုအရေးတကြီးအကောင့်ထဲပေါ်ဆောင်ရွက်ဖို့လိုအပ်နေကြောင်းဖော်ပြထားပါတယ်ရှင်